တရုတ်နိုင်ငံယူနန်ပြည်နယ်မှာရှိတဲ့အထည်ကျုပ်ဆက်ယုံနှစ်ခုမှာတော့မြန်မာအလုံသမားတစ်ထောင်ကျော်ဟာအလုံသမားအခွင့်အရေးတွေကိုရဖို့ဆန္ဒပြတောင်းဆိုနေကြပါတယ်။မြန်မာအလုံသမား200လောက်ကိုလည်းဆက်ယုံပိုင်ရှင်တွေကနေရက်ကိုပြန်ပို့ပေးလိုက်ပါတယ်။ဒါဟာတရုတ်မှာမြန်မာအလုံသမားတွေဆန္ဒပြတာကပထမဆုံးဖြစ်ပါတယ်လို့အလုံသမားရေးရာအဖွဲ့အစည်းတို့ကပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။ယူနန်ပြည်နယ်ရင်ကျမ်းမြို့မှာရှိတဲ့ရှင်ကြာဟောက်ကလိုသင်းတက်နိုလော်ဂျီနဲ့ရှန်ချန်းအထည်ချုပ်ဆက်ယုံနှစ်ခုမှာမြန်မာအလုပ်သမားတထောင်ကျော်လောက်ဆန္ဒပြနေပြီးတောင်းဆိုချက်တွေကိုလိုက်ရောပေးဖို့အလုပ်ရှင်ကိုတောင်းဆိုနေကြပါတယ်ဒီလိုတောင်းဆိုနေပေမဲ့အလုပ်ရှင်ကတောင်းဆိုချက်တစ်ခုကိုသာအနည်းငယ်ဖြေလျှော့ပေးခဲ့ပြီးဥဆောင်တယ်လို့ယူဆရတဲ့အလုပ်သမား200လောက်ကိုတနင်္လာနေ့ကမြန်မာနိုင်ငံကိုပြန်ပို့ခဲ့ပါတယ်တရုတ်နိုင်ငံကဆက်ယုံနေမှာမြန်မာအလုပ်သမားတွေအခုလိုဆန္ဒပြတာကိုပထမဆုံးအကြိမ်မြင်ရတာဖြစ်ကြောင်းမြန်မာနိုင်ငံအလင်းသစ်အလုပ်သမားတမကအဖွဲ့ချုပ် NLF မြန်မာရဲ့တွဲပက်ဥက္ကဋ္ဌဒေါ်တင်တင်ဝေက VOA ကိုပြောပါရယ်အလုပ်ချိန်ကိုတိတိကျကျသတ်မှတ်ပေးဖို့ခရီးစဉ်ရွံငွေ300ကို200ပဲဖြတ်တောက်ဖို့အချိန်ပိုကြေးပေးဖို့အလုပ်သမားနဲ့မျှတတဲ့ဆန်ချိန်ကိုပဲထုတ်လုပ်ခိုင်းဖို့ရက်မှန်ကြေးအပါအဝင်အခြေခံလစာရွံ1500ပေးဖို့တင်းငွေနေတိုင်းအလုပ်ပိတ်ပေးဖို့စတဲ့အချက်တွေကိုတောင်းဆိုခဲ့ကြတာပါ
အလုရှင်ဘက်ကနေပြီးတော့ပေါ့နော်ဒါဒါရဲတွေကိုလည်းတရုတ်ရဲတွေကိုခေါ်ထားတာကြီးရှိတယ်။အဲခေါင်းဆောင်တွေထွက်ခိုင်းတဲ့ခါမှာအလုသမားရဲမထွက်ရဲကြဘူးပေါ့နော်သူများနိုင်ငံလည်းဖြစ်တော့အဲ့ဒါနဲ့အော့စူပါစူပါတွေနဲ့ခွန်ညှိကြတယ်ပေါ့နော်အလုသမားတွေကိုကြတော့အဲတောက်ဆူတွေနေရဲ့အဟာကိုရက်ခိုင်းတယ်။အဲ့ဒီချက်တွေထဲမှာတွက်ချက်ပေါ့နော်သူတို့ဒီတရုတ်ပြည်ကိုသူတို့ရောက်တာကပေါ့နော်ဒီလာစာထုတ်တဲ့ခါကျရင်ယွမ်300ပေါ့နော်တလောက်ယွမ်300ဖြတ်မယ်ဆိုပြီးပြောထားတဲ့ဟာပေါ့နော်အဲ့ဒါကိုအလုပ်သမားတွေကလက်မခံဘူးပေါ့နော်ယွမ်300မဖြတ်ဘူးပြောတဲ့ခါမှာတော့ယွမ်200ပဲဖြတ်မယ်ဆိုပြီးပြောတာပေါ့နော်အဲ့တခုပဲအဆင်ပြေခဲ့တယ်ကျန်တဲ့အချက်တွေကအဆင်မပြေဘူးပေါ့နော်အဲ့ဒါနဲ့အလုပ်ရှင်ကသူတို့မကျင့်တဲ့အလုပ်သမားတွေကိုပြီးတော့သူကပြန်ပို့တာအပြန်ပို့တာလက်ရှိဆိုရင်သူတို့ကအလုပ်သမား100ကျော်200နီးပါးရှိသွားပြီပေါ့နော်ပြန်ပို့တာကျွန်တော်တို့ဒါကျမတို့အဖွဲ့ချုပ်အနေနဲ့ကကြတော့ဒါပထမဦးဆုံးတည်င်းဖြစ်တယ်ပေါ့နော
်အလုသမားတွေရဲ့တောင်းဆိုချက်နဲ့ပတ်သက်ပြီးတရုတ်လုပ်ငန်းရှင်တွေကိုမေးမြန်းဖို့ VOA ကဆက်သွယ်လာမှာတော့ဆက်သွယ်လို့မရခဲ့ပါဘူးကိုဗစ်အတားအဆီးတွေကိုဖြေလျှော့ပြီးတဲ့နောက်ယူနန်အစိုးရကမြန်မာအလုသမားတွေကိုပြန်ပြီးလက်ခံခဲ့ပါတယ်အာဏာသိမ်းစစ်ကောင်စီအုပ်ချုပ်မှုအောက်မှာအခက်အခဲတွေကြောင့်တရုတ်နိုင်ငံကိုတွားရောက်အလုပ်လုပ်နေကြပေမဲ့လည်းအလုသမားအခွင့်အရေးချိုးဖောက်မှုတွေကြောင့်အခက်အခဲတွေကြုံနေရကြောင်းအလုသမားတွေကလူမှုကွယ်ရေးကတဆင့် VOA ကိုဆက်သွယ်ပြောကြားခဲ့ကြပါတယ်ခင်ဗျာ